ကချင်လူမျိုးရေးတပ်ဖွဲ့ KIA နဲ့အစိုးရစစ်တပ်ကြားတနက်တစ်ချက်မှမဖောက်ကြတော့ပဲအပြစ်ရတော့မယ်ဆိုတဲ့သဘောတူညီချက်မျိုးအထိမရကြသေးပေမဲ့လည်းအခုချိန်ထိဆွေးနွေးပြီးသမှကျေနပ်မှုတွေရှိပါတယ်လို့ကချင်လူမျိုးရေးတပ်ဖွဲ့ KIA ရဲ့ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ခွန်မော်ကပြောဆိုလိုက်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့ KIO KIA တို့ကြားကချင်ပြည်နယ်မြကြီးနားမြို့တော်မှာတွေ့ဆုံဆွေးနွေးပွဲပထမနေ့အပြီးအခုလိုပြောဆိုလိုက်တာပါဒီဆွေးနွေးပွဲအပေါ်မှာပါဝင်ဆွေးနွေးတဲ့သူတွေရောလေ့လာတဲ့သူတွေကပါဆွေးနွေးပွဲနဲ့ပတ်သက်ပြီးအတော်လေးကိုအကောင်းမြင်မျှော်လင့်ချက်တွေနဲ့ပြောခဲ့ကြတာလည်းဖြစ်ပါတယ်အပြည့်အစုံကိုတော့ဆွေးနွေးပွဲကျင်းပရာမြကြီးနားမြို့တော်မှာသတင်းသွားယူနေတဲ့ကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်ရှင
်ကျွန်တော်တို့ဆွေးနွေးငင်းငင်းရေးပေါ်ဆောင်ရေးလုံခြုံကော်မတီနဲ့ KIO KIA ရဲ့အင်္ဂါနေ့ကဆွေးနွေးပွဲပြီးဆွေးနွေးချက်တွေပေါ်ဒီနေ့အားရမှုရှိတဲ့အကြောင်းနှစ်ဖက်လုံးကပြောခဲ့ကြတာပါတစ်ဖက်တပ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုတိကျဆွေးနွေးဖို့ရှိပြီးလုံးဝပြစ်ခတ်ရဲဆဲရဲအတွက်အတိအကျသဘောထားမရသေးပေမဲ့အခုဆွေးနွေးခဲ့ပြီးသမျှအပေါ်မှာတော့ကျင်းနေပါတယ်လို့ကချင်လူမျိုးရေးတပ်ဖွဲ့ KIA ဘက်ကနေဆွေးနွေးပွဲမှာအဓိကပါဝင်သူတူဖြစ်တဲ့ KIA ရဲ့ဒုတိယစီမူးစီချုပ်ဗိုလ်ချုပ်ကောင်မော်ကပြောသလိုအခုဆွေးနွေးပွဲအပေါ်သူ့ရဲ့မျှော်လင့်ချက်ကိုလည်းပြောခဲ့ပါတယ
်ဒီတစ်ချိန်ဆွေးနွေးပွဲမှာအဓိကတော့ဒီကျွန်တော်တို့နောက်ပိုင်းမှာရှစ်ဆက်ပြီးသွားမဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုတကယ်လုပ်ချင်တဲ့ဆန္ဒကိုပြည်သူကိုအတိအကျဖော်ပြနိုင်ဖို့ကျွန်တော်မျှော်လင့်ထားပါတယ
်အခု KIO KIA နဲ့ဆွေးနွေးပွဲကြီးအောင်မြင်မှုရခဲ့ရင်တိုင်းရင်းသားအလုံးပါဝင်တဲ့ပြည်သူ့ဘွယ်ကြီးတစ်ခုလုပ်ဖို့သမရကစံသားရှိနေတယ်ဆိုတာကိုဆွေးနွေးပွဲအဖွဲ့မှာပြည်တော်စုငင်းချင်းရေးဖော်ဆောင်ရေးကော်မတီဒုတိယဥက္ကဋ္ဌဝန်ကြီးဦးအောင်မင်းကပြောခဲ့ပါတယ
်နိုင်ငံတော်သမရကြီးကတော့ဂျူလဂျူလိုက်လလောက်မှာတိုင်းရင်းသားတွေအလုံးပါဝင်တဲ့တိုင်းရင်းသားတွေအလုံးနဲ့နေပြည်တော်မှာကျွန်တော်တို့အလုံးစုံပြစ်ခတ်ရဆေးရေးဆိုတဲ့လက်မှတ်ရုပ်ထုတ်ပွဲကြီးကိုသူကကျင်းပဖို့အတွက်စိတ်အားထက်သန်လျက်ရှိပါတယ်။ဒါကိုလည်းကျွန်တော်တင်ပြရပါတယ်။ဂျုံကျော်လိုက်လောက်မှာကျင်းပနိုင်အောင်ကျွန်တော်ကြိုးပမ်းဆောင်ရွက်လျက်ရှိကြောင်းလည်းတင်ပြရပါတယ်
။အခုဆွေးနွေးပွဲမှာလိလာသူတွေဖြင့်ရရင်နာလက်နက်ကင်အဖွဲ့၉ဘွဲ့တက်ရောက်တဲ့ပြင်ဤကြီးနာမျိုးကမြို့မီမြို့ပတချို့ကိုလည်းလိလာသူတွေဖြင့်တက်ရောက်တာတွေ့ခဲ့ရပါတယ်။နိုင်ငံကကဆိုရင်တော့ကုလသမဂ္ဂဒေမူကျုံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဒီဂျေမန်ဒီယာနဲ့မနက်ခင်းဆိုင်ရာတရုတ်တန်ရုံကဒုတိယတန်ရုံတာဝန်ခံတို့တက်ရောက်တာကိုတွေ့ရပါတယ်။အခုဆွေးနွေးပွဲမှာကုလသမဂ္ဂနဲ့တရုတ်နိုင်ငံတို့ကလိလာသူတွေဖြစ်တက်ရောက်ခဲ့တာဟာသူတို့ကိုကြီးတီးကြဖိတ်ခဲ့တာမျိုးမဟုတ်ပါဘူးလို့ဗိုလ်ချုပ်ကမော်ကရှင်းပြပါတယ်
။သူတို့နှစ်ယောက်တည်းကိုကျွန်တော်တို့ကယဉ်ညွှန်းပြီးတော့ဟိုပြောတာမျိုးတော့မဟုတ်ပါဘူး။အားလုံးပေါ့အခြားတော့နိုင်ငံများကိုလည်းကျွန်တော်ဖိတ်ကြားထားတာရှိပါတယ်။သို့တော်လည်းပဲဒီတစ်ချိန်မှာတော့ဒီကုလသမဂ္ဂနဲ့တရုတ်ပြည်သူ့တမန်တော်နိုင်ငံကလာရောက်ပြီးကျွန်တော်တို့ observer အနေနဲ့လာပြီးနားထောင်တာဖြစ်ပါတယ်။ကျွန်တော်တို့ကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာကတော့ကျွန်တော်တို့ဘက်ကဘာတွေအကူအညီတောင်းမလဲပြီးတော့ဒီလှုပ်ထုံလုပ်နေအရာဘာတွေအကူအညီနိုင်မလဲဆိုတဲ့အပိုင်းဒါအတိတ်ကဏ္ဍဖြစ်ပါတယ်
။ဒီကနေ့မှာကိစ္စရဲ့အတော်များများကိုဆွေးနွေးခဲ့ကြပြီးအခုချိန်ကြီးဆွေးနွေးပွဲအခြေအနေဟာစိတ်ကိုကောင်းမွန်နေပြီးတော့သဘောတူညီချက်ရဖို့မျှော်လင့်ပါတယ်လို့
Well, my biggest hope is that they do come to an agreement and that there is they lay the basis for a durable peace and a sustained peace in this place. I'm confident that
ဒီမှာတို့မျှော်လင့်ချက်ကတော့သူတို့တွေသဘောတူညီချက်တစ်ခုရပြီးဒီနေရာမှာရေရှည်ခိုင်မာတဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အခြေခံတွေချမှတ်နိုင်ရေးပဲဖြစ်ပါတယ်။တိုးတက်မှုရှိလိမ့်မယ်ဆိုတာကျွန်တော်အခိုင်အမာယုံကြည်ပါတယ်လို့ Mr. Nandia ကပြောပါတယ်အခုဆွေးနွေးပွဲဟာကချင်ပြည်နယ်မြကြီးနားမြို့ရဲ့မနောကွင်းမှာကျင်းပနိုင်ခဲ့တာကအောင်မြင်မှုတစ်ရဖြစ်နေပြီးအခုဆွေးနွေးပြီးတဲ့နောက်အခြေအနေအားလုံးကောင်းပါတယ်လို့ပြောသူကဆွေးနွေးပွဲမှာပါဝင်သူမြမငင်းငန်ရေးဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဗဟိုဌာန NPC ကဒေါက်တာကျော်ရင်လိုက်ပါ
အခုဒီနေ့မနေ့မှာဆိုလို့ရှိရင်ကျွန်တော်တို့အခြေခံရှေ့ဆက်ပြီးသွားတဲ့အခါမှာလိုအပ်တဲ့အချက်လက်တွေကိုဆွေးနွေးကြတယ်လေဆွေးနွေးတဲ့အခါမှာနှုတ်နှစ်ဖက်ကသဘောမတူညီတာဆိုတာကမရှိသလောက်ပဲရှေ့ဆက်ပြီးဘယ်လိုသွားကြမလဲဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာပဲကျွန်တော်ပြောသွားတာဆိုတော့အားလုံးချုပ်ပြီးပြောရင်ကျင်းနဲ့ဆရာလည်းအလွန်ကောင်းပါတယ်ဆွေးနွေးပွဲကလည်းအောင်မြင်တယ်လို့ပဲကျွန်တော်ပြောချင်ပါတယ
်မနေ့ကုနာကြီးကစတင်ခဲ့တဲ့အင်္ဂါနေ့ဆွေးနွေးပွဲဟာနေ့လယ်၂နာရီလောက်မှပြီးဆုံးခဲ့ပါတယ်ဆွေးနွေးပွဲခမ်းမတွေကနေထွက်လာကြသူအားလုံးဟာကြုံကြုံရှင်ရှင်နဲ့ရှင်မင်းရင်းနှီးစွာရှိနေတာကိုတွေ့ခဲ့ရပါတယ်အခုချိန်ဒီတရားရသမျှဆိုရင်တော့ဗိုလ်ထုနေမှာနှစ်ဖက်လူသိချင်းကြားကိစ္စုံဆွေးနွေးပွဲမရှိပဲတပ်ပိုင်းဆိုင်ရာကိစ္စရပ်ပါဝင်တချို့ကိစ္စရပ်တွေကိုကြီးကြားတကပိတ်တွေ့ဆုံဆွေးနွေးတာမျိုးတွေရှိနေပါတယ် KIO KIA ကတော့အချင်းညွတ်မိမျိုးပါတွေနဲ့တွေ့ဆုံပြီးလူမှုအတန်ကိုနားထောင်ဖို့ရှိတယ်ဆိုတာမျိုးပြောကြပါတယ်နှစ်ဖက်တရားဝင်တွေ့ဆုံဆွေးနွေးပွဲကတော့ကြာတာပရိနိဒ်ကြရင်ထပ်ပြီးကျင်းပကြမှာဖြစ်ပါတယ်ခင်ဗျာ